မြန်မာနိုင်ငံစံပြည်နယ်အတွင်းမှာတပတ်အတွင်းဒုတိယအကြိမ်ဖြစ်ပုံပေါက်ကွယ်မှုဖြစ်ခဲ့ပါတယ်။ဖေဖော်ဝါရီလ25ရက်နေ့ညကစံပြည်နယ်မြောက်ပိုင်းကစီးဝါးရေးအရအချက်ချာကြတဲ့မူဆယ်105မိုင်ကုန်သွယ်ရေးဆုံမှာဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရတာတိုက်ဆုံမှုတာဒေတော့မရှိခဲ့တဲ့အကြောင်းမူဆယ်မြို့မှာရဲစခန်းကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။တရုတ်မြန်မာနယ်စပ်စံပြည်နယ်မြောက်ပိုင်းကစီးပွားရေးရအချက်ချာကြတဲ့မူဆယ်105မိုင်ကုန်သွယ်ရေးဆုံရှိရာမိုင်းယူကြီးရွာမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာလက်လုံဘုံပေါက်ကွဲမှုဖြစ်တဲ့အကြောင်းပေါက်ကွဲမှုကြောင့်လူထိခိုက်ဒေဆုံးတာတွေမရှိတဲ့အကြောင်းမူဆယ်မြို့မှရဲစခန်းကတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ
်မနေ့ည17နာရီ10မိနစ်မှာဖြစ်တာဗ
ျဟုတ်ကဲ့ဒီနေရာလောက်မှာဖြစ်တာလဲရှင
်105မိုင်မိုင်းယူကြီးရွာမှာဖြစ်တာပါဗျ
ဟုတ်ကဲ့အပေါက်ကွဲတာရောဘယ်နှလုံးလောက်ပေါက်ကွဲလဲရှင
်တစ်လုံးနဲ့ကတစ်လုံးနဲ့
ဟုတ်ကဲ့ဟိုလူရောထိခိုက်များရှိလားရှင
်ဘာမှမရှိဘူးကလူတိတ်ဆိုင်ဘာမှမရှိဘူးက
ဆိုအခုရောလုံကြုံရေးတွေပါနေများချထားသေးလားရှင
်အမှအမြင်နဲ့ရှိတယ်ဒီမှာရေရကျွန်တော်တရားကမှန်ရေကင်းရှိတယ်နတ်ကသအဖွဲ့တွေရှိတယ်အကုန်လုံးတက်ကောရေအကုန်လုံးရှိကြတယ်ဟုတ်အမြင်နဲ့ရှိတယ
်ဗျဘတူတွေရဲ့လက်ချက်ဆိုတာရောတည်ပြီလားရှင်
အဲဘာမှလက်လုံးဘုံနေတော့မှဒီမှာအဲ့လိုမျိုးလေးဘယ်လိုလဲချက်တော့ဘာမှမသိဘူးကြအဲ့တော့
ဖေဖော်ဝါရီလ26ရက်နေ့နေ့လယ်ပိုင်းမှာလေမူဆယ်မြို့ကအထက်မှာမပေါက်ကွဲသေးတဲ့ဘုံကိုတွေ့ရတာကြောင့်အာနာပိုင်တွေကရှင်းလင်းမှုတွေလုပ်ခဲ့ရတယ်ဆိုပြီးမူဆယ်မြို့ကတူဖြစ်တဲ့ဦးတောင်းထုံးကလည်းပြောပါတယ
်အဲဘာမှလက်လုံးဘုံနေတော့မှဒီမှာအဲ့လိုမျိုးလေးဘယ်လိုလဲချက်တော့ဘာမှမသိဘူးကြအဲ့တော့
မူဆယ်အထက်နောက်ခုကြီးရရဲ့အထက်ပေါ့နော်နေ့လယ်တနားလောက်ကပေါ့နော်နေ့လယ်တနားလောက်ကရှေးထွက်မိုင်လူတက်မိုင်အဲ့ကလုံးကိုလမ်းပြီးမှအဲ့ဒီဆက်ကြည့်တတ်တယ်မှာချိန်ခါတာအဲ့ဒါတွေ့လို့ကျွန်တော်တို့စစ်တပ်ရဲ့ရဲရဲ SCS စတဲ့လို့ရဲ့အားလုံးကိုတက်မဲ့နိုင်ချေဆောင်ရွက်ပြီးသားပြီနော
်ဖေဖော်ဝါရီလ22ရက်နေ့ကတော့ရှမ်းပြည်နယ်လားရှိုးမြို့ကရိုးမပါမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ2ဦးတေဆုံးခဲ့ရတယ်လို့လူ20နီးပါးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုဆိုရင်ရှမ်းပြည်နယ်အတွင်းမှာတစ်ပတ်အတွင်းဘုံပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့တာပါကျန်းပြည်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာ2018ခုနှစ်မေလတုန်းကလည်းအဲ့ဒီမိုင်းယူကျေးရွာမှာပဲမိုင်းတလုံးပောက်ကွဲခဲ့ပြီးတဲ့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရတာပါ2016ခုနှစ်နိုဝင်ဘာလတုန်းကတော့စစ်တပ်နဲ့ရဲစခန်းတွေအပြင်မူဆယ်105မိုင်နေဆက်ကုန်သွယ်ရေးစခန်းကိုပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပေါင်းပြီးပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်လူရှိဦးတည်ဆုံးခဲ့ပြီး29ဦးဒဏ်ရာရရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီအတောအတွင်းမှာပဲလာရှိုးမျိုးကရိုးမပန်တက်မှာဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုမှာတော့ပေါက်ကွဲမှုအရှင်ပြင်းထန်လွန်းလာကြောင်းဆိုပြီး CCTV မှတ်တမ်းရုပ်ပုံတွေတုံ့ခါမှုအရှင်ကြောင့်ဝေဝါးပျက်စီးသွားခဲ့တဲ့အတွက်ကျွလွန်သူရဲ့တပ်တွေအထောက်အထားတွေရရှိဖို့အတွက်ခက်ခဲနေကြောင်းလာရှိုးမျိုးရဲတပ်ဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။အနီးနားမှာရှိတဲ့ ARD ဘဏ်ကCCTV မှတ်တမ်းတွေကိုစစ်ဆေးတဲ့အခါမှာလည်းအလားတူပြသနေတာတွေကိုတွေ့ရှိရတဲ့အတွက်ကျွမ်းကျင်သူတွေကစူးစမ်းဖော်ထုတ်နေတယ်လို့လည်းဆိုပါရရှင်